ဤချစ်ဆိုးရကအပြောင်းလဲတချို့လုပ်ပြီးတော့လိုက်ရောပေးနေတဲ့ကြားကပဲထောင်မများစွာသောဆန္ဒပြပြည်သူတွေဟာကိုင်ရိုမြို့တော်ကထရီရင်ပြင်မှာစုဝေးပြီးစစ်ကောင်စီအစိုးရနှုတ်ထွက်ပေးဖို့ထားလန်းတောင်းဆိုခဲ့ကြပါတယ်။ကမာကန်ဇူရီကိုဝန်ကြီးချုပ်အသစ်ဖြစ်ခန့်လိုက်တဲ့အကြောင်းစစ်ကောင်စီကကြေညာပြီးနိုင်ပိုင်းအကြာမှာပဲဆန္ဒပြသူတွေဟာနှစ်ဖူးစီစာရနဲ့ကင်ဆောင်ပြီးလွတ်မြောက်ရေးဆိုတဲ့ကြေကြော်စာတွေကိုဒီကနေ့အော်ဟစ်ခဲ့ကြတာပါ။မစ္စတာကန်ဇူရီဟာဖေဖော်ဝါရီလမှာယာရုကဖြုတ်ချခံလိုက်ရတဲ့အီဂျစ်သမ္မတဟောင်းဟော့စနီမူဘာရက်လက်ထက်မှာဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်မှုသူလည်းဖြစ်ပါတယ်။စစ်ကောင်စီအုပ်ချုပ်ရေးအဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဟူစိန်တန်တာဝီနဲ့တွေ့ဆုံပြီးနောက်ပိုင်းမစ္စတာကန်ဇူရီကအမျိုးသားကြပ်အစိုးရကိုဦးဆောင်သွားဖို့သဘောတူခဲ့တယ်လို့အစိုးပိုင်းကအစိုးရပိုင်းအလ်အာရမ်ဒရင်ဇာမှာဖော်ပြထားပါတယ်။အခုလိုပြောင်းလဲမှုတွေလှုပ်ဆောင်လိုက်တာကဆန္ဒပြသူတွေပေါ်တစုံတရာအကျိုးသက်ရောက်မှုတော့မဖြစ်စေခဲ့ပါဘူး။စစ်ကောင်စီအနေနဲ့အရသာအစိုးရကိုအာဏာလွှဲပေးဖို့တောင်းဆိုတဲ့အနေနဲ့ဒီကနေ့လူသားနဲ့ချီပြီးတော့ချီတက်ဆန္ဒပြဖို့တောင်းဆိုထားသူတွေကစစ်ကောင်စီအနေနဲ့အမှန်ကန်တဲ့လှုပ်ရောက်ကိုလှုပ်ဆောင်ပြီးယာရုကဆင်ပေးကြဖို့ဒါဟာနောက်ဆုံးအခွင့်အရေးဖြစ်တယ်လို့တောင်းဆိုခဲ့ကြပါတယ်။အီဂျစ်နိုင်ငံမှာအခုနောက်ဆုံးဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေကြောင့်အ ਨੇ ဆုံးလူလူစစ်တယောက်သေဆုံးခဲ့ပြီးဖြစ်ပါတယ်။ဆန္ဒပြသူတွေအပေါ်အာဏာပိုင်တွေဘက်ကအကြမ်းဖက်နှိပ်ကွပ်နေတဲ့အပေါ်ဥရောပသမဂ္ဂကပြည်တင်ရှုတ်ချလိုက်ပြီးရတအစိုးရကိုအာဏာအမြန်လွှဲပေးဖို့တောင်းဆိုလိုက်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။